to the Voice of America in Burmese.
Labashin, Ning Labashin, VOA American Day, Natown Nasset Kuni, Setimbala Kune, Ingan and Nepi, Seasingo, American Pitonsu, Washington DC Gani, Dai Yai Jesanivarishin. ကျမအင်ဂျင်နိုင်ပါဗီအိုအေမြန်မာပိုင်းရဲ့ရေဒီယိုစီစဉ်တွေကိုရုပ်သံနဲ့ပါဖြည့်စွက်တင်ဆက်နေပါတယ်လိုင်းတိုမီတာ20လေး40 95ခေါင်းအရကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်မင်္ဂလာပါရှင်ကျမကခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုမတင်ယူထိုင်တဲ့သူပြောပြပေးပါပါ အာဖဂန်စတန်နိုင်ငံကိုထိန်းချုပ်ထားတဲ့တာလီဘန်တွေကသူတို့နဲ့အတူလက်တွဲဖို့အာဖဂန်စတပ်ဖွဲ့ဝင်ဟောင်းတွေကိုဖိတ်ခေါ်လိုက်ပါတယ်။ကိုဗစ်ကာယောဂါကျော်လွှားရေးအတွက်အနှံဝေးနေတည်တဲ့အတွက်နိုးနိုးကြကြရှိကြဖို့WHOအကြီးအကဲကသတိပေးလိုက်ပါတယ်။ဗီယက်နမ်မှာကိုမြစ်ကိုဗစ်-19စီကံချိုးဖောက်သူတွေကိုဗိုင်းရပ်စ်ပိုးပြန့်ပွားစေမှုနဲ့ထောင်နဲ့ငါးနှစ်ချမှတ်လိုက်ပါတယ်။ဒ
ကတော့ပြောပါဘူးကြားတယ်ဒါပေမဲ့လို့သိခဲ့တယ်ရတာမျိုးတော့မရှိဘူးပေါ့
ဒါကတော့စကိုင်းတိုင်းဒေသကြီးမြောင်မြို့နယ်မှာစစ်ကောင်စီနယ်မြေရှင်းလင်းမှုအတွင်းလက်နက်ကြီးတွေအသုံးပြုခဲ့တဲ့အကြောင်းဒေသခံတအူးက VOE ကိုပြောသွားတာပါ။သတင်းပေးပို့ချက်ကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ်။တခါ AR မြင့်ရေစိုးရိမ်ရေးမတ်ထက်ကြော်လွန်လာတဲ့အခြေအနေကိုလည်းကြားရဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကတင်ဆက်မှာပါရှင်။
အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်း20လောက်စီးလေ့ကျင့်တင်ကြားခဲ့ကြတဲ့အာဖဂန်တပ်ဖွဲ့တွေအနေနဲ့တာလီဘန်အဖွဲ့ဝင်တွေနဲ့လုံခြုံရေးဆိုင်ရာဌာနတွေမှာလာရောက်ပူးပေါင်းပြီးတာဝန်ထမ်းဆောင်ကြဖို့အတွက်တာလီဘန်ပြောခွင့်ရဇဗီဟူလာမူဂျဟိတ်ကတနင်္လာနေ့မှာဖိတ်ခေါ်လိုက်ပါတယ်။တာလီဘန်တွေကိုခုခံတိုက်ခိုက်နေတဲ့ပန်ရှီယာတီနယ်ကိုအခုခါမှာလုံးဝထိန်းချုပ်ထားလိုက်နိုင်ပြီလို့လည်းတာလီဘန်ပြောခွင့်ရကတနင်္လာနေ့ကာဘူးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ဝလာယတ်ပန်ရှီကလာနေအခရီနီ
ပန်ရှာတီနဲ့ဟာမနေ့ကနေဒီကနေ့မှာပဲထွက်ပြေးတဲ့ရန်သူတွေရဲ့နောက်ဆုံးခေါင်းအောင်ရနေရဖြစ်ပြီးအခုတော့အားလုံးရှင်းလင်းသွားပြီဖြစ်တယ်လို့ဒီတီနယ်ထဲမှာသူတို့ရဲ့လုံခြုံရေးတပ်ဖွဲ့တွေနေရာယူထားကြောင်းနဲ့အခုနိုင်ငံဟာစစ်နွန်တဲကနေလုံးဝရုန်းထွက်နိုင်ပြီလို့ပြောသွားတာပါဒါအပြင်ဘသူမဆိုလက်နက်ကိုင်းပြီးခုခံမှုလုပ်မယ်ဆိုရင်အဲ့ဒီလူဟာတာလီဘန်တွေရဲ့ရန်သူဖြစ်ကြောင်းနဲ့နိုင်ငံတွင်းတော်လှန်ပုန်ကန်မှုမှန်သမျှကိုပြင်းပြင်းထန်ထန်နှိမ်နှင်းမယ်လို့လည်းပြောပါတယ်စစ်ပွဲပြီးဆုံးပြီဖြစ်တဲ့အတွက်အခုချိန်ကငြိမ်းချမ်းစွာနဲ့နိုင်ငံပြန်လည်တည်ဆောက်ရေးလုပ်ရမယ့်အချိန်ဖြစ်တာကြောင့်လူလူအနေနဲ့သူတို့ကိုထောက်ခံပံ့ပိုးပေးဖို့လည်းပြောပါတယ်
။ပါကစ္စတန်နိုင်ငံတဲ့အကြမ်းဖက်ဝါဒီလှုပ်ရှားမှုတွေကိုတားဆီးနိုင်ရေးအတွက်အာဖဂန်နဲ့ပါကစ္စတန်နယ်စပ်ဖြတ်သန်းမှုမှာလိုအပ်တယ်လို့ဆောင်ရွက်မှုတွေပါဝင်နှစ်နိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်ရေးပါကစ္စတန်နဲ့ဆွေးနွေးထားကြောင်းအာဖဂန်တာလီဘန်ကတင်းနယ်လာနေမှာပြောပါတယ်။ပြီးခဲ့တဲ့သတင်းဘက်ကအတွင်းပါကစ္စတန်အစိုးရကိုယ်စားလှယ်အဖွဲ့ကာဘူးမြို့တော်ကိုဆွေးနွေးဖို့ရောက်လာတဲ့အကြောင်းတာလီဘန်ပြောခွင့်ရဇာဗီဟူလာမူဂျာဟစ်ကသတင်းတောက်တွေကိုပြောပါတယ်။ပါကစ္စတန်ထောက်လှမ်းရေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာအစ်ဟာမစ်ကပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ခဲ့တာပါ။အာဖဂန်နစ္စတန်ကိုတာလီဘန်တို့ထိန်းချုပ်ထားတဲ့ဒေါ်တွင်းအချင်းထောင်ထွက်ပြေးမှုတွေနဲ့ပါကစ္စတန်တွင်စစ်သွေးစွာတိုက်ခိုက်မှုတွေမှာပတ်သက်တဲ့အကျဉ်းသားယာချီလွတ်မြောက်မှုတွေနဲ့ပတ်သက်ပြီးပါကစ္စတန်ကိုယ်စားလှယ်တွေကစိုးရိမ်နေတာလို့လည်းပြောခွင့်ရမူဂျာဟစ်ကပြောပါတယ်။အာဖဂန်ပိုင်နက်ကိုအုံချပြီးပါကစ္စတန်ကိုတိုက်ခိုက်တာမျိုးခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ဘက်ကအာမခန်ပြောကြားခဲ့ကြောင်းလည်းသူကပြောပါတယ်။ပါကစ္စတန်ကိုတိုက်ခိုက်လို့သူတွေကိုစုံစမ်းနိုင်ရေးအတွက်နယ်စပ်ဂိတ်တွေမှာလုံခြုံရေးစနစ်တွေဒါမှမဟုတ်လဲစစ်ဆေးရေးစနစ်တွေထားရှိမလားဆိုတာကိုလည်းဆွေးနွေးခဲ့ကြောင်းထောင်တွေကနေလွှတ်လိုက်ပြီးဖြစ်တာကြောင့်ဒီလူတွေနဲ့ပတ်သက်ပြီးမသိတဲ့အကြောင်းလည်းတာလီဘန်ပြောခွင့်ရကပြောပါတယ်ရှင်
။ရုရှားနိုင်ငံမှာဒီလကုံပိုင်းနဲ့ချင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရပါတီမဲမရအောင်ဘယ်လိုလုပ်အောင်လဲဆိုတာကိုလမ်းညွှန်ထားတဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အဲလက်ဆီနေဗယ်နီရဲ့ website ဆာမျက်နှာကိုရုရှားအာဏာပိုင်တွေကတင်းလာနေမှာပိတ်တက်လိုက်ပါတယ်။ votesmart.appsport.com website ဆာမျက်နှာဟာအစိုးရအဖွဲ့အစည်းတစ်ခုရဲ့လုပ်ငန်းတွေကိုဆက်ပြီးလုပ်နေတာတွေ့ရတဲ့အတွက်ဒီ website ကိုရုရှားမှာပိတ်ထားကြောင်းရုရှားအစိုးရရဲ့ဆက်သွယ်ရေးဆိုင်ရာစောင့်ကြည့်တဲ့ဌာန Roscommandant ဇာက AFP ကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ ရုရှားမှာလွှတ်တော်ရွေးကောက်ပွဲတွေကိုစက်တင်ဘာ18ရက်ကနေ19ရက်နေ့အထိကျင်းပဖို့စီစဉ်ထားတာဖြစ်ပြီးနဗာလီရဲ့မဟာမိတ်တွေပါဝင်ရုရှားစစ်အကူဝေဖန်သူအလုံးဝင်ရောက်ရှင်ပြန်ခွင့်တားမြစ်ပိတ်ပင်ထားတာပါနဗာလီရဲ့အဖွဲ့အစည်းတွေကိုရုရှားအစိုးရကအဆုံးရောက်တွေဖြစ်ကြေညာထားပြီးတားမြစ်ပိတ်ပင်မှုတွေလုပ်နေတယ်လို့သူ့ရဲ့ထိတ်တန့်လက်ထောက်တွေဟာလည်းရုရှားကနေတိပတ်ကိုထွက်ပြေးနေကြတာဖြစ်ပါတယ်
ဘယ်လာရုစ်နိုင်ငံရဲ့တပ်တန်းရှိသမရအလက်ဇန်ဒါလူကာရှန်ကိုကိုစန့်ကျင်ဆန္ဒပြရေးစီစဉ်ခဲ့သူနှစ်ဦးကိုတနင်္လာနေ့ကပြစ်ဒဏ်ချမှတ်တဲ့အပေါ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြစ်တင်ရှုတ်ချပါတယ်အတိုက်အခံ Coordination Council ရဲ့ထိပ်တန်းအဖွဲ့ဝင်နှစ်ဦးဖြစ်တဲ့မာရီယာကိုလက်စနီကော့ပ်နဲ့မာဇင်းဇနက်တို့ကိုအစွန်းရဝါဒနဲ့တရားမဝင်အာဏာသိမ်းဖို့ကြိုးပမ်းမှုနဲ့တင်းင်းကနေနေမှာဆွဲချက်တင်ပါတယ်သူတို့နှစ်ဦးစလုံးကတော့အပြစ်မရှိကြောင်းငြင်းဆိုထားတာပါသူတို့နှစ်ဦးအပါအဝင်ဖမ်းထားတဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလူကာရှန်ကိုအစိုးရကပြန်လွှတ်ပေးဖို့ဝန်ကြီးဘလင်ကင်က Twitter လူမှုကွန်ရက်မှာရေးပါတယ်။တရားဥပဒေမဲ့ဖမ်းဆီးမှုတွေလူလဲပြောဆိုထားပါတယ်။စက်တင်ဘာလထဲမှာဖမ်းခံထားရတဲ့မာရီယာကိုလက်စနီကော့ကိုထောင်ဒဏ်17နှစ်ပြစ်ဒဏ်ချမှတ်ခဲ့ပြီးမာဇင်းဇနက်ကိုတော့ထောင်ဒဏ်10နှစ်ပြစ်ဒဏ်ချမှတ်ထားပါတယ်။သူတို့နှစ်ဦးရဲ့အမှုကိုတနင်္လာနေ့ကကြားနာပြီးစင်ကြဲချမှတ်တာမှာမိသားစုဝင်တွေကိုပဲတယောက်ခွင့်ပေးခဲ့ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလအတွင်းသူမကိုနိုင်ငံတွင်းကနေနှင်ထုတ်ဖို့အနာပိုင်းတွေကြိုးပမ်းတာကိုခုခံခဲ့တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကသူမကိုတပ်ဖြတ်ဖို့အထိကြိုးစားခဲ့တာလို့လဲကိုလက်စနီကော့ကဆွဆွဲထားပါတယ်။လုံခြုံရေးတပ်ဖွဲ့တွေကသူမရဲ့နိုင်ငံကူးလက်မှတ်ကိုဖျက်ဆီးပစ်ပြီးခေါင်းကိုအိတ်နဲ့ဆွတ်နောက်ယူကရိန်းနယ်စပ်ကိုခေါ်ဆောင်တာမှာသူမကဘယ်လာရုစ်ကနေနှင်ထုတ်မခံရရေးခုခံတိုက်ခိုက်ခဲ့ပြီးတဲ့နောက်ထောင်ချခံခဲ့ရတာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲမာဇင်းဆန်နက်ကလည်းမျက်နှာဖုံးဝှက်ထားတဲ့အမျိုးသားတွေကသူ့ကိုရုံးကနေပြန်ပေးဆွဲခေါ်ခဲ့တယ်လို့ပြောဆိုထားပါတယ်ရှင်။
ဒီရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8433တိုင်းဒိုမီတာ57 kHz 5895နဲ့တိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီရီအမေရိကန်တန်ကမနက်ခင်းသတင်းတွေဆက်လက်ကြေညာနေပါတယ်။ COVID-19 ကာယောဂါကျော်လွှားနိုင်ဖို့အတွက်အချိန်ကဝေးကြီးလိုနေသေးတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့မှာသတိပေးလိုက်ပါတယ်။ဒီကာယောဂါနဲ့ပတ်သက်ပြီးတွေ့ကြုံရင်ဆိုင်နေရတဲ့အခြေအနေကိုကြည့်ရင်နိုင်ငံတိုင်းကသူ့ကိုမပြတ်စောင့်ကြည့်ဖို့လိုအပ်နေတာတွေ့ရကြောင်းနဲ့ကိုယ့်ရဲ့လှုပ်ဆောင်မှုအတိုင်းအတာကလေးနဲ့ကိုယ်ကျေနပ်နေတာမျိုးလဲ virus ပိုးတစ်မျိုးလိုအနေကြီးတဲ့အတွက်ဆက်ပြီးနှုံးနှုတ်ကြကြရှိကြဖို့နေပေါ်မှာပြုလုပ်တဲ့ WHO ရဲ့အရှိတောင်အာရှဒေသရင်းအစည်းအဝေးမှာပြောကြားလိုက်တာပါ။ဒီကာယောဂါတိုက်ဖျက်ရေးအတွက်ပိုးပြီးကောင်းမွန်တဲ့တုံ့ပြန်မှုဘယ်လိုလှုပ်ဆောင်တဲ့လဲဆိုတာနဲ့ပတ်သက်ပြီးအကြံပြုချက်အများအပြားရထားပေမဲ့အထူးရောက်ဆုံးနဲ့အနာဂတ်မှာအပြောင်းအလဲကြီးကြီးမားမားဖြစ်လာစေနိုင်တာကနိုင်ငံအားလုံးဒန်းတူညီမျှမှုရှိအောင်လုပ်ပေးဖို့ဖြစ်တယ်လို့လည်းပြောပါတယ်။ဒီလိုလုပ်နိုင်အောင်နောက်ကျုံတွေ့ရမယ်ကာယောဂါတွေအတွက်ပြင်ဆင်မှုနဲ့တုံ့ပြန်မှုဆိုင်ရာညီညီညွတ်ညွတ်လက်တွဲဆောင်ရွက်နိုင်တဲ့စီးနှင်းစည်းကမ်းတွေချထားတဲ့နိုင်ငံတကာသဘောတူညီချက်တရက်ကိုရဖို့အတွက်လိုအပ်တယ်လို့ပြောပါတယ်။လက်ရှိမှာကာကွယ်ဆေးဖြန့်ဖြန့်မှုနဲ့ပတ်သက်ပြီးအတော့ကိုမညီမမျှဖြစ်နေတာတွေ့ရကြောင်းနဲ့ဒီလိုမမျှတတ်မှုတွေအားလုံးကစိတ်ပြတ်နေကြတာလို့လည်းပြောပါတယ်
။အိန္ဒိယနိုင်ငံမှာစက်တင်ဘာလလယ်ပိုင်းလောက်မှာကိုဗစ် -19 တတိယလှိုင်းကူးစက်ပြန့်နှံ့မှုဖြစ်လာနိုင်ကြောင်းခန့်မှန်းထားပြီးဒီအခြေအနေကိုကြိုတင်ပြင်ဆင်တဲ့အနေနဲ့တစ်နှစ်ကိုဆေးဘက်3အောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ဖို့ရည်မှန်းထားတဲ့အကြောင်းလင်ဒီလုပ်ငန်းကြီးရဲ့အိန္ဒိယဆိုင်ရာအကြီးအကဲကပြောပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအမြင့်ဆုံးဖြစ်ခဲ့ခြင်းကလင်ဒီအိန္ဒိယလုပ်ငန်းကြီးကနေအောက်ဆီဂျင်လိုအပ်ချက်ရဲ့3ပုံ2ပုံလောက်ဖြည့်ဆည်းပေးခဲ့တာဖြစ်ပါတယ်။ဆေးရုံတွေမှာအောက်ဆီဂျင်ပြတ်လပ်ပြီးလူနာရှင်တွေအောက်ဆီဂျင်အိုးရဖို့ခက်ခက်ခဲခဲရှာဖွေခဲ့ကြရတဲ့ဒီနှစ်အစောပိုင်းတုန်းကကိုဗစ် -19 ဒုတိယလှိုင်းကူးစက်မှုအမြင့်ဆုံးအချိန်မှာအောက်ဆီဂျင်တန်ချိန်1000လောက်ပဲအများဆုံးထုတ်လုပ်နိုင်ခဲ့တာဖြစ်ပြီးအခုရှိမှန်းချက်ကတော့ဒီပမာဏရဲ့ထပ်ဝက်လောက်ထိထပ်ပြီးတော့တိုးမြင့်ထုတ်လုပ်ဖို့ဖြစ်ပါတယ်အိန္ဒိယမှာ COVID-19 တတိယလှိုင်းမတိုင်ခင်အစိုးရကတရက်ကိုဆေးဘက်သုံးအောက်ဆီဂျင်တန်ချိန်1000ကျွဲထုတ်လုပ်နိုင်ရည်ရည်မှန်းထားချိန်မှာလင်ဒီနဲ့တခြားအောက်ဆီဂျင်ထုတ်လုပ်ရေးလုပ်ငန်းကြီးတွေဘက်ကအနည်းဆုံးတရက်ကိုအောက်ဆီဂျင်တန်ချိန်13,500လောက်ထုတ်လုပ်နိုင်ဖို့မျှော်လင့်ထားတယ်လို့လဲ Lindy Longanji, down Asha Chi, Mulu Banaji, Piovari, Tanela Neti, India, Ye, Covid 90, Chipwa, Mu, Ye, Draga, Donset, Don, Tatama, Donya, Dondanti, Shinibi, Tesong Tukaro, Liring Gueniva Shide, Lu, India, Jemma, Ye, Winji Tanaga, Topi, and Tavarishi.
Yet Namangama Covid 19, Dre. Tinin Chetan, Damitara, Simian Sigan Rigo, Chupam Hune, Varas Po, Pianpong, Losam Hune, Dre. Then the session is your Muda Dugo, Tanila Niga, Tamlan Pitan, Marne Chama Labari. Leave then Trigo, Nangan down by Kamupin, Tia Yunga, Tia Dreamhave, Chana Muri Lobi, and the Achilare, Gusa Yoga, Piana, Losam Hune, Pitan Chalai Dalu, Vietnam Asua Drin, Vienima Popia Tabari, Duha, Nasatia Jar, Quarantine Lok, Dicha Quenia, Messer, Sikango Chupavi, Ho Chi Minh Yogani, Kamugo, Pian Dogged the Lu. Lucy Ugo, Kobe Gusa, Sigate on it. Every take out Doha, the Laja, Kudamu, big every man, Nasong Tisong Dore, Lule, Tadema, Popia, Tavare. Vietnam ha Kobe Boshi Machi, Santa Mu, Jayapian and Loda. Gusa Dugo, Chia can like that. Dinchette, Neza Adola, Kanda Muri, Dinchette, Coronel Loda in it. Kobe Kayogago, Almimin, Tinjo Nine, Nangan, the Nangan Pipare. Ho Chi Minh Yoha, Kobe Kayoga, Pipwadu, Amyazon Pipi. Gusa do nothing chow down Nibane.
တေဆုံးသူတထောင်ကျော်ရှိခဲ့ပေမဲ့ကမူးမြင်နေတဲ့မှာတော့ကိုဗစ်ဖြစ်ပွားသူကတရာ 무예체인
စကိုင်းတိုင်းဒေတာကြီးမြောင်မျိုးနယ်ချောင်းစင်းရွာဘက်ကိုအေရီမြစ်ထဲမှာရှိနေတဲ့ရေတက်တင်မောကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့ဒေတာခံတွေကဗီအိုအေကိုပြောပါတယ်အခုလို့ပစ်ခတ်တာကြောင့်ကျေးရွာသားတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်လူဒန်းထားတဲ့ရိတ်ခါတွေစစ်ကောင်စီကမီးရှို့ဖျက်ဆီးခံရတဲ့ပေါင်မြို့ဒီတောင်ပိုင်းကင်းမရွာဘက်မှာဆိုရင်လေဒေတာခံတွေနေရက်မပြတ်နိုင် တဲ့နေရာတွေဘက်ကိုစစ်တပ်ကနေနေရှင်းလင်းရေးလုပ်နေရမှာစက်တင်ဘာ6ရက်တနင်္လာနေ့ကအေယာဝတီမြစ်ကမ်းဘေးမှာရှိတဲ့ချောင်းစင်ကျေးရွာဘက်ကိုရေတပ်တင်မောပေါ်ကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တယ်လို့ဒေသခံတယောက်ကပြောပါတယ်။ရွာအရှိဘက်အေယာဝတီမြစ်ထဲမှာစစ်တင်မောတစ်စင်းရှိနေပြီးတော့အဲ့ဒီကနေလှမ်းပစ်တယ်လို့ပြောပါတယ်။လက်နက်ကြီးကြီးတွေကြီးရတယ်ကြားရောက်ပေါက်ကွဲခဲ့ပေမဲ့အသေးပြောတော့မရှိဘူးလို့ဆိုပါတယ်။ဆိုရင်ကြောင်းလန်ပြီးရွာအနောက်ဘက်ကနေလေတွေနဲ့ထွက်ပြေးကြတဲ့ကျေးရွာသားတွေကိုလည်းစစ်တပ်ကဆက်လေတွေနဲ့ပိတ်ပြီးစစ်ဆေးခဲ့တယ်လို့ပြောပါတယ်။မိုးကြီးပြီးရွာထဲရေတွေဝင်နေတာကြောင့်လေတွေနဲ့ထွက်ပြေးကြတာပါ။ဒီအချိန်နဲ့ပတ်သက်လို့မြောင်မျိုးကန်သူကအခုလိုပြောပါတယ
်။မော်လန်ကအေယာဝတီမြစ်ကြီးထဲကောင်အသက်ပေါ်ကြီးချောက်ချပြီးရထားတာ။ပြန်လာပြီးတော့အသက်ပေါ်ကြီးအတိုင်းမရှိနေပြီးတော့အဲစပီးဘုတ်ပေါ့ဗျာ။စပီးဘုတ်လေးစီးကအဲအခုချောင်းကြီးရွာကိုကောင်းလေးရောရဲ့ရှိဘက်မှာစုံဆန်လုံနေပါဗျာအလုံးမုံတော့သူဟိုဟာကြီးနဲ့အမြောက်နဲ့၄ချက်ပြတာဟိုဟာတစ်ချက်ကတော့ဒီရောပေါ့ကြတယ်ဒါမှမဟုတ်ထိခိုက်တယ်ရတာမျိုးတော့မရှိဘူးပေါ့ရောရဲလူတွေအဲမှာထွက်ပြေးတင်းဆောင်ရတာပေါ့ထွက်ပြေးရတော့ကျတော့သူတို့ကအဲစပီးဘုတ်မော်တော်၄စီးအပြင်ကိုနောက်ထပ်မော်တော်တစ်စီးပါသေးတယ်အဲမော်တော်စီးနဲ့ပြေးတဲ့သူတွေကိုဆက်လေတွေကိုပေါ့နော်အဲဟာတွေလိုက်တာပေါ့တိုက်ပြီးတော့မိလို့ရှိရင်အဲဒီတို့ရှောင်းနေတဲ့ဆက်လေးပေါ်မှာလက်နဲ့တပါတော့ပါလာပေါ်လိုက်ကြည့်ရပေါ့လက်နဲ့တပါတော့မပါဘူးဆိုရင်တော့လွတ်ပြလိုက်တာပေါ့ရော်သားတွေဖန်စီကာဆိုတော့အခုချိန်ကျတော့အပြီးပြီလို့မရဘူးဆိုတော့လည်း၄ဦးပေါ့အဲအဲ့လိုကြားတယ်ဒါပေမဲ့တိကျတော့မသိဘူးပေါ့နော်
အခုလက်နက်ကြီးနဲ့ပစ်ခံခဲ့ရတဲ့ချောင်းစင်ကြီးရွာမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေမေလ26ရက်နေ့ကလည်းတခါတိုက်ပွဲဖြစ်ခဲ့ပူပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းချောင်းစင်အပါအဝင်မြောင်မြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေပြီးဒေသခံတွေကိုဖမ်းဆီးစစ်ဆေးမှုတွေလုပ်နေတာပါ။တခါမကွေးတိုင်းပေါင်းမြို့နယ်ကင်းမရွာကထွက်ပြေးနေကြတဲ့ရွာသူရွာသားတွေအခုချိန်ထိနေရမပြောင်းနိုင်ကြသေးပါဘူး။စစ်တပ်နဲ့ PDF အဖွဲ့တွေတိုက်ပွဲတွေဖြစ်ခဲ့တဲ့ကင်းမရွာကိုစက်တင်ဘာ၁ရက်ကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးကျေးရွာဖုံရင်ကျောင်းမှာဒေသခံတွေအတွက်လှူဒန်းထားတဲ့ရိခါတွေကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့လို့ဒေသခံတွေဟာတောတောင်တွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။ဒါနဲ့ပတ်သက်လို့ကင်းမရွာသားတို့က
ကျွန်တော်တို့ဒီရွာထဲကနေမှထွက်ပြေးတိမ်းရှောင်နေတဲ့လူတွေကတော့သူတို့ကဟိုရွာထဲဦးတော့မပြန်ရဲကြတော့ဘူးဆိုပြီးတောထဲနေမှာပဲနေနေမင်းများဒီရေကြအေးနေရတော့သူဆိုရင်တော့အစဉ်ကြီးတော့ပြည်နိုင်တော့ဒီရေကြနောက်ဟိုရစ်ကြလာတဲ့အခါဆိုတော့ကျွန်တော်တို့ဘလို့မှအစဉ်ပြည်နိုင်ကြခုကတော့ဂျွာထဲမှာတော့ဟိုတယောက်မှရှိတော့တော့ကျွန်တော်တို့ဒီတော့ထဲမှာပဲစိတ်ချောင်းနေကြတော့တာဗျသူတို့ကျွန်တော်တို့ဒီကဟိုဘယ်ရမှလဲဘယ်ဟိုမှလဲမသွားရဲဘယ်ရမှလဲမဝင်ရဲဆိုလိုဖြစ်နေတဲ့အခါကျတော့ကျွန်တော်တို့ရှိမှာအခက်အခဲကတော့ရှိတယ်ဗျ
ပေါင်းမြို့တောင်ပိုင်းကင်းမရွာဟာဇွန်လ16ရက်ကစစ်ကောင်စီနဲ့ဒေသခံ PDF တွေတိုက်ပွဲဖြစ်ပွားခဲ့ပြီးနေအိမ်တရာကျော်မိလောင်ခဲ့တယ်လို့တက်ကြီးဖိုးဖွားနှုတ်ဦးလည်းမိလောင်တည်ဆုံးခဲ့ပါတယ်။မိလောင်တာနဲ့ပတ်သက်လို့စစ်ကောင်စီနဲ့ဒေသခံ PDF တို့အပြန်အလှန်ဆွဆွဲနေကြပါတယ်။စစ်ကောင်စီဘက်ကလည်းအကြမ်းဖက်လူလာသူတွေဘက်ကမီးရှို့တာလို့ပြောနေတယ်လို့ PDF တွေဘက်ကလည်းစစ်တပ်ကမီးရှို့တာလို့အခိုင်အမာပြောနေကြပါတယ်။ကင်းမရွာမီးလောင်ပြီးနောက်ပိုင်းနိုင်ငံတကာချက်ချင်းကြီးအဖွဲ့ကအတုံးဆောင်ပစ္စည်းတွေလာရောက်လူဒန်းမှုပြင်ဆင်ခဲ့ပေမဲ့လမ်းခရီးအခြေအနေနဲ့ကိုဗစ်ကူးစက်တာတွေများနေတာကြောင့်လူဒန်းမှုအစီအစဉ်ကိုရှေ့ဆိုင်းခဲ့ရတယ်လို့သိရပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်ဒါကတော့မြောင်မြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးတွေတုံးပြီးပစ်ခတ်နေတဲ့အခြေအနေအကြောင်းကိုတင်ပြခဲ့တာပါ။အခုတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးဖို့ပြင်ဆင်နေတယ်ဆိုတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါရှင်။မြန်မာတနိုင်ငံလုံးမှာအိမ်တော်စုစီးရင်နဲ့နိုင်ငံသားကတ်ဒါမှမဟုတ်ကိုင်ဆောင်တဲ့ကတ်တမျိုးမျိုးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကဆောင်ရွက်နေပါတယ်။ဒီစီမံချက်နဲ့တနိုင်ငံလုံးနိုင်ငံသားစီစီရေးကတ်၄တန်းထုတ်ပေးနိုင်မယ်လို့မျှော်လင့်ထားတဲ့အကြောင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်။ဒီစီမံချက်အရရခိုင်ပြည်နယ်ကနိုင်ငံသားဖြစ်ခွင့်ရှိသူတွေကိုနိုင်ငံသားစီစီရေးကတ်တွေရနိုင်ဖို့ပိုပြီးနှိစက်လာပါပြီလား။ရန်ကုန်ကလာတဲ့တင်းကိုမမြသစင်အောင်ကပြောပြမှာပါရှင
်။တနိုင်ငံလုံးမှာနိုင်ငံသားစီစီရေးကတ်ပြား၄တန်းနီးပါးထုတ်ပေးမဲ့ပန်းကင်းစီမံချက်ကိုစစ်ကောင်စီကစတင်လှုပ်ဆောင်နေပြီလို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဝန်ကြီးဦးခင်ကြီးက VOA မြန်မာပိုင်းကိုပြောပါရယ်။နိုင်ငံတဝန်းလုံးလုပ်နေတဲ့စီမံချက်ဖြစ်ပြီးတော့တီဇဲ1982ခုနှစ်နိုင်ငံသားဥပဒေအရနိုင်ငံသားဖြစ်ခွင့်ရှိသူတိုင်းကိုပေးဖို့လုပ်တာဖြစ်တယ်လို့ဥခင်ကြီးကအခုလိုပြောပါတယ်
။ပန်းကင်းစီမံချက်ကဟိုနိုင်ငံသားကရပ်တင်ရှိတဲ့လူတွေလေရပ်တင်ရတဲ့ရှိတဲ့လူတွေကိုလုပ်ပေးတဲ့အစီအမံပါ။ဒါတရားဟိုလူမှုစုပေါင်းပွဲအတွက်အရေးကြီးတယ်လေ။ဒီဌာနရဲ့လုပ်ငန်းတောင်းတဲ့လူနိုင်ငံတော်ရဲ့လိုအပ်ချက်တွေဖြစ်တယ်ပေါ့။အဲ့တော့ဟိုအရင်ရုပ်ကောက်ပွဲလုံးကလည်းဒီလိုပဲမှတ်ဖို့လည်းမရှိရသေးဘူးလေ။များတယ်ဒီကတာကျုံမဲ့ဘူးတော့ပေါ့။ဟိုအကျိုးဝင်တဲ့ပြည်ကတော့ပါမယ်။နိုင်ငံသားဖြစ်ခွင့်ရှိတဲ့လူတွေကတော့ပါပါမယ
်။စစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်မေလ9ရက်နေ့မှာပန်းကင်းစီမံချက်ကိုစတင်ဖို့စီစဉ်ခဲ့ပေမဲ့ကိုဗစ်ကပ်ရောဂါကြောင့်အခုမှလုပ်ငန်းတွေဆလုပ်နေတာလို့ဝန်ကြီးဦးခင်ကြီးကပြောပါရယ်။ဒီစီမံချက်ကိုနိုင်ငံတဝန်းကိုရည်ရွယ်ထားတယ်လို့သူကပြောပေမဲ့စိန်ခေါ်မှုတွေရှိနေတဲ့တချို့ဒေသတွေမှာတော့မဆနိုင်သေးပါဘူး
။ဒီမှာတော့ကတော့လုပ်လာလို့မရတာပေါ့နော်။ဒီကိုဗစ်ကြောင့်ဆေးရထုံးမြရရလည်းများတယ်လေ။အဲ့ဒါကြီးတော့လုပ်ပြလို့မရဘူး။နောက်လူလူကလည်းပြည်သူတွေနဲ့ရတယ်ဒီဟာကိုထပ်ပြီးပြပေးဖို့လိုတာပေါ့
နိုင်ငံသားစီစီရေးကပ်ပြားလုံမဲ့သူတွေဟာအိမ်တော်စုဥယျာဉ်စီရင်မိဘနှစ်ပါးရဲ့မှတ်ပုံတင်မိတူအဖိုးဖွားတွေနဲ့မောင်နှမရင်းချာတွေရဲ့အမိမှတ်ပုံတင်အမှတ်နဲ့လိပ်စာတွေလိုပါတယ်အသက်အထောက်အထားအတွက်မွေးစီရင်ဒါမှမဟုတ်ကျောင်းသားကတ်ဒါမှမဟုတ်ကျောင်းထောက်ခံချက်လိုအပ်ပါတယ်ရက်ွက်တွင်နေထိုင်ကျောင်းထောက်ခံချက်နဲ့သွေးအမျိုးအစားလည်းလိုအပ်မှာဖြစ်ပါတယ်တိုင်းသားတွေအတွက်ကတော့သကောင်စီမရှိရင်လဲပူပေါင်းအဖွဲ့နဲ့ကွင်စင်းဆောင်ရွက်ပေးမယ်လို့ဝန်ကြီးဦးခင်ကြီးကပြောပါတယ်။သကောင်စီမရှိသူတွေကိုစီစစ်ထောက်ခံပေးဖို့လာဝကမြို့နယ်ဦးစီးမှုမြို့နယ်စီမံကိန်းဦးစီးဌာနမြို့နယ်ကျန်းမာရေးဦးစီးဌာနရဲတပ်ဖွဲ့နဲ့ရက်ကြီးအုပ်ချုပ်ရေးမှုတို့ပါတဲ့၅ဦးကော်မတီဖွဲ့ပြီးတော့လှုပ်ဆောင်ပေးနေတယ်လို့သူကပြောပါတယ်။ တနိုင်ငံလုံးလုတ်တဲ့ပန်ကင်းစီမံချက်မှာရခိုင်မှာရှိနေတဲ့နိုင်ငံသားဖြစ်ခွင့်ရှိတဲ့မွတ်စလင်တွေနိုင်ငံသားကာယဘုံမျှော်လင့်နေတယ်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးပါတီအတွင်းရေးမှူးဦးကျော်စိုးအောင်ကတော့ပြောပါတယ်။တန်းသူအခွင့်အရေးအရနိုင်ငံသားကတ်တွေထုတ်ပေးဖို့မျှော်လင့်တယ်လို့သူကဗီအိုအေကိုပြောပါတယ်။ ရခိုင်ပြည်နယ်မှာရှိတဲ့မွတ်စလင်တွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့တုံ့နှုံးပေမဲ့စစ်ကောင်စီကတော့ဒါကိုလက်မခံဘဲနဲ့ဘင်္ဂလီတွေလို့ရည်ညွှန်းတုံ့နှုံးပါတယ်။စစ်ကောင်စီလုံနေတဲ့ပန်ကင်းစီမံချက်ကိုတနှစ်ခွဲအချိန်ယူပြီးတော့2024နှစ်နိုဝင်ဘာ3ရက်အထိလုပ်ပေးမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားပါတယ်။ သမရဦးသိန်းစိန်အစိုးရလက်ထက်လက်ရှိဝန်ကြီးဦးခင်ကြီးလူဝင်မှုကြီးကြပ်ရေးဝန်ကြီးတာဝန်ယူစဉ်တုန်းကမိုးပွင့်စီမံချက်နဲ့လူခွနတန်းခွဲနှီးပါးကိုနိုင်ငံသားစီစီရေးကပ်ပြားထုတ်ပေးခဲ့ပါတယ်။ NLD အစိုးရတာဝန်ယူစဉ်မှာလည်းတစ္ဆာစီမံချက်နဲ့နိုင်ငံသားစီစီရေးကပ်ပြား6တန်းခွဲနှီးပါးထုတ်ပေးခဲ့တယ်လို့ထုတ်ပြန်ခဲ့ပါတယ်။ဒါကတော့မမြတ်သစင်အောင်ပြောပြသွားတာပါ။အင်္ဂါနေ့နေ့ခင် VOA
မြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်နေ့6နိုင်ကနေ9နိုင်အထိထုတ်လွှင့်နေပါတယ်ရှင်။ မြန်မာနိုင်ငံမှာမိုးနှောင်းကာလအေရီမြင့်ရေဆိုးရိမ်ရေမှတ်ထက်ကျော်လွန်နေတာကြောင့်မြန်မာနိုင်ငံအောက်ပိုင်းမြေဝကျွန်းပေါ်ဒေသမှာရေပေးလွှာပြောင်းရွှေ့ရသူတွေရှိနေပါတယ်။ဒီလိုအခြေမြင့်ရေဝင်ရောက်လာတာကြောင့်မြေကမ်းအနီးနဲ့မြေနှိပ်ပိုင်းမှာနေထိုင်သူတွေသတိရှိကြဖို့ကိုလည်းမိုးလေဝသနဲ့ဇလပေတာဦးစီးဌာနကသတိပေးထားပါတယ်။မြန်မာနိုင်ငံအောက်ပိုင်းကမိုးကြီးရေကြီးနိုင်တဲ့အန္တရာယ
Bama, Moji, Yigata Shire, Niana Atigo, Yetai Sabi, Gantu Lare, Eri Jama Shire, Inji Shise, Winjaha, Yibi Luyago, Yibo, Shipyang Nijabari, Yibi Shangdu Ritre, Nia Atijama Shibime, Nikane Wea, Yigata Apopa Banga Niarima, Yai Ninia B, Gantabi Bularin, Biluya Piamame, Inji Rigale, Santi Nia Yellow. Hindra Kian, Brahida Apunya, Konya, Tawan Shiduga, Viwego, Piobari.
When I go, Silla, I don't know, but I'm a little bit of a
ไปดาบะกะโหลาวไว้กะนะสะเดวะเนี่ยไอ้ช่องนี้ก็ว่าอ้าวอีอ่ะมันต้องแก้ไม่ได้ป่ะเว้ยอพอมันแทบไปอยู่ตัวชั้นน่ะไอ้เนี่ยคือรู้เห็นเนาะดีอยู่แทบจี้ดาไหนมะล่ะบ่เพราะอะแล้วอูซ่องจี้เนี่ยตะโบรู้สิเนี่ยเค้าเนี่ยชีวิตเจ้านีนฤทธิ์ปัจจุบันดูดิฮะนี้ทันเยอะด้วยอกุนีฤทธิ์ล้วนเนี่ยจ้ะล่ะบ่เห็นล่ะမျိုးเนี่ยมาเอออรีเนี่ยฮะမျိုးเยซุ่ยเยมาแท้จ่อลนนี่ดิ နောက်၃ရက်လောက်မှာစိုးရင်ရေမှအကိုပြန်ချနိုင်တယ်လို့မိုးလေဝသနဲ့ဇလပိတာဦးစီးဌာနကထုတ်ပြန်ထားပါတယ်။ဒါအပြင်စိတ်တာမျိုးနဲ့ဇလုံမျိုးတွေမှာလည်းအေယော်ရီမြေရေစိုးရင်ရေမှတ်ချက်ကျော်လွန်နေတာပါ။မတိုင်းချောင်းမျိုးမှာတော့ငဝင်မြေရေတက်နေတာကြောင့်အဲ့ဒီဒေတာတွေမှာရှိတဲ့မြေကန်းအနီးနဲ့မြင်းနှိမ်ဘိုင်းမှာနေထိုင်သူတွေသတိထားနေထိုင်ဖို့လေသတိပေးထားပါလေ။ဘကိုးတိုင်းမုန်းညုံမျိုး ဒီလိုအချင်းဆိုရင်မြေကန်အနီးနေထိုင်သူတွေရေပေးတဲ့နေတာပုံမှန်ဖြစ်နေပြီးရေပြန်ကြတဲ့အချိန်မှာစိုက်ပျိုးရေးတွေပြန်ပြီးစတင်ရတယ်လို့ဒေသခံသူကပြောပါတယ်။
အဲအဲ့လိုရှိရဒီရရေကြသွားတာနဲ့သူအားမလို့ငယ်ပေါ်တဲ့နေရာကိုတုံးနေပေါ်ကိုယ်နေရာလေးထောင်နေတော့ပြီးတော့အတန်းတော့သူတို့စိုက်တင်နေမှာပေါ့နော်သူတို့ပုံမှန်စိုက်နေမှာရှိရအဲ့ဒါကဒါဆောက်ဆက်ဆက်ဆက်ကြီးကဒါဆောက်ကြပါလားအဲ့လိုမျိုးမုတ်တုံနှောင်းပိုင်းကလာမုတ်တုံလေအားနေချိန်မှာမြန်မာနိုင်ငံမြို့ဝကျွန်းပေါ်ဒေသတွေမှာမိုးများလေရှိပါတယ်နောက်ပိုင်းရက်တွေမှာတော့မိုးနဲလာနိုင်ခြေ
Dabimele, Niganabine, meaning Bangima, Nitang to Rigaro, Digala Rima, me, Wian Huboma, the Lishi Jabone, Muliwata, Topian Chedrigo, Sanji Jabu, Taiton Tabare.
Docking Yuta Pashe, Metagin Tisame, Dutia by Sisimaro, Sivai Gana, Blockari Piotamia, Sare, Passing Ganarigo, Tinsapu Shivare, viewing Yamabanga, Tinsanide, Sisinigo, website Samina Pite, Burmese.voanews.comale, a Chemiri, Chishu Nasi Nagavarishi, Akuro, Kabatane, Media Rima, Yeta Popianide, Yamanangan, Sanya, Samarigo, Mui Abo Mapia, Kauno Dimjavu Che, Yabarishi.
A Kunyi Piawe Bootre, a Pieke Yesayi, Asiye Downsuja, Nyama Soya the Botu Sure Gaussine Yita Tare, Writer Drin Samaku, a Yin Song Gauno Dimjamaba, Ludajin Sanamu Akuni, Tamu Ye Dre, Dinit Goti, a Pieke Yesay Bibu, Asiye Downsujago, Nyama Sikausiga, the Botu Geja, Asiye Nyamaning Saya, a Tukus Lega, Japan Chase Site, Judo Drin Agency Go, Yosu Gere Lu Guga Popia Tavari. ဖေဖော်ဝါရီလအနာသိန်းကြီးမြန်မာနိုင်ငံမှာရာနေချီလူတွေတိတ်ဆုံးခဲ့ရတဲ့အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နဲ့ဆေးအုပ်စုနဲ့အတိုက်ခံတွေကြားတွဲဆုံဆွေးနွေးနိုင်ဖို့အာဆီယံရှေ့တောင်အာရှနိုင်ငံများအသင်းကကြိုးပမ်းခဲ့တယ်လို့ဆိုပါတယ်။အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်အေရဝန်ယူဆုဖ်ကနေစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝင်းနှောင်းမောင်တွေနဲ့ဗီဒီယိုကွ
Kuni Bei Winandi Ye, Lojo Ye Ama Kanjet Shibu Pidelule, Erawan Yusuf Gasuare, A Pika Yese Nepetalu, Tupyosu Jaboma, Sitapaga, the Bob Maturam Yu Mashige Bulule Suare, Dabi, A Pika Yese So Pujago, Sita Daikan Osu Regule, Dwayi B. Bibu Tare Lutuga Biovare. A Kulu Asia Tukuzile, a so beauty nepatalu, sit up Yoguyapaka, Rida Drintanae, Amigo, don't be an piso, Jimashi, Devulu, Popya Tavari. Sikosi Baka, the Bortuni Jesura, a young Jimashi the Lu, a Pika Yase Yesubi, Jizanri, where you vote a chain you rap Titelu, Nema Democracy, Tetra Lo Shadu, Metinsa, Shune Yika, Rida Drintanago, Pyojagere Lusuare. อาเซียนเนี่ยไม่แพ้နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ8တန်ထောက်ပံ့ကူညီပေးသွားဖို့ကတိပေးထားကြောင်းလဲအာဆီယံအထူးတန်တမန်အေရဝန်ယူဆုဖ်ကပြောဆိုခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်။တွေးထုတ်လုံဆောင်တဲ့မြန်မာတန်ကအူးဝရတူကိုထောင်ကနေလွှတ်လိုက်ပြီးဆိုတဲ့ခေါင်းစဉ်နဲ့ဒီစန်ဒီယေဂိုယူနီယံထရိုင်ဘူးနာဖော်ပြထားတဲ့ AP ဆောင်းမှာကိုကောင်းနှုတ်တင်ပြမှာပါ။နာမည်ဆိုးတဲ့ကြော်ကြားတဲ့မြန်မာနိုင်ငံကအမျိုးသားရေးဝါဒီဘုံကြီးတပါးကိုတနင်္လာနေ့ကထောင်ကနေလွှတ်ပေးလိုက်ကြောင်းအစားချီရေးထားပါတယ်။အရင်အရသားဆိုးရလက်ထက်နိုင်ငံတော်အကြီးအကျယ်ပြည့်စည်အောင်လှုံ့ဆော်ကြိုးပမ်းမှုစတဲ့ဆွဲချက်တွေကိုပယ်ထည့်လိုက်ပြီးလွှတ်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်။ Online တဲ့ website ခုဖြစ်တဲ့ People Media မှာတော့ဥဝီရတူလူမြောက်လာတဲ့သတင်းကိုမြန်မာတက်မတော်ပြောခွင့်ရဘုံမှုချုပ်စော်မင်းထွန်းကအတည်ပြုကြောင်းဖော်ပြထားပါတယ်။သူ့ကိုဆွဲထားတဲ့အမှုကိုပိတ်လိုက်ပြီးဒီကနေ့ညမှာပြန်လွှတ်ပေးခဲ့ကြောင်းနဲ့စေဝါကူတာမှုဆက်လက်ခံယူဖို့တက်မတော်စေယုံမှာရှိနေကြောင်းလည်းဘုံမှုချုပ်စော်မင်းထွန်းကပြောဆိုခဲ့တယ်လို့ကိုကဖော်ပြထားပါတယ်။ဒါပေမဲ့လည်းဘာကြောင့်အမှုကိုရုတ်သိမ် Su Rohingya, a Tikioni, Tipapi now, Luti, Nyala, Tipare. Muslim Repo, a damper out, Loso, Gere Lu, Suswe Kayare, a Nyodai Wadi, Puet Kugule, Duga, Ditang Gere Lu Suare. Nemejo Time Magazine Tigaro, Natal Satongunika, Towede, Tuye, Nyanapong de Rema, Uwire Tugu, The Face of Buddhist Terror, Buddha Badago, Chang Yu on Lokedu Kit, Dinza, Popya Geja, Popya Tabare. Asoyaku, a genu, piao, a mondia, poamia, au, sio, loso, musare, sweater dine, natals the gugu ne milama, yangon dai, asoya ye, parent token, tare, ure duha, natalne sedi, no imbala, rika, buemedangi, yes, kama, gurai, laya, pan, kangera, pijao, samama, popia, tavarishim.
VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ကျွန်တော်ဖမ်းယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့8473748.info ဆိုတဲ့ web page ဆောင်ရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါရင် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါ रे Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါရင်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voaburmese ဖြစ်ပါရင်VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
။ VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်။ VOA ကျမတို့ခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကျမတို့ဒီနိုင်ငံတကာသတင်းလွှာတွေကိုဆက်လက်တင်ဆက်မှာပါ။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုတွေအတွင်းဆောင်းလုံရေးလုပ်ငန်းခွင်တွေပိတ်သိမ်းထားတာကြောင့်အလုံးမရှိဝင်ငွေမရှိဖြစ်ကြတဲ့မြန်မာရွှေပြောင်းလုပ်သားတွေလည်းအကူအညီပေးရေးအဖွဲ့တွေကိုအားထားနေကြရဆဲဖြစ်ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးမတ်သိန်ကြီးထိုက်ကဆက်ပြီးတင်ပြမှာပါရှင်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်စိုးရိမ်ချက်တွေကြောင့်အာဏာပိုင်တို့ကဆောက်လုပ်ရေးလုပ်ငန်းတွေကိုပိတ်သိမ်းခဲ့ပြီးတဲ့နောက်မှာအလုပ်သမားတွေနှစ်လတာဝင်ငွေမရှိဖြစ်နေကြပါတယ်။လိုအပ်နေသူတွေအတွက်ဒီနေ့ကိုထောက်ပံ့ပစ္စည်းအထုပ်600ကျော်ချက်ပြုတ်ပြီးအစားအသောက်ပွဲ3000ကျော်ဝေငှနေတဲ့ Bangkok Community Health လိုမျိုးအလူရှင်ဖွဲ့တွေကိုအလုပ်မရှိတဲ့လုပ်သားတွေမိခိုကြရပါတယ်။အလုံးမရှိဖြစ်နေတဲ့အသက်32နှစ်အရွယ်ကိုထွန်းညီလဲဇနီးဖြစ်သူနဲ့အတူဝင်ငွေမရှိဖြစ်နေတာပ
ါမတေးသမဏန်ကောဆုံ
အလုံးမလို့ရတာကြောင့်မြန်မာနိုင်ငံကိုပတ်စံကျင်မပို့နိုင်ပါဘူးမိသားစုလည်းတုံးစီရပြက်ပြီးရုန်းကန်နေရပါတယ
်အလုံးသမား600ကျော်နေထိုင်တဲ့ဘန်ကောက်ကတန်းရတွေမှာသူတို့နေကြပါတယ်ပြတင်းပေါက်တွေကလည်းဆောင်းတွေနဲ့ဖြစ်တယ်လို့ကာထပြီးအဖြစ်ဆောက်ထားတဲ့တန်းရတွေမှာနေချရတာပါBangkok Community Health အဖွဲ့ကဝင်ခဲ့တဲ့စံ၅တစ်တာနဲ့တခြားအသုံးဆောင်တွေဒီအပိုင်းမှာရထားတာကြောင့်တပတ်စာစားရေးတောက်ရေးအတွက်အဆင်ပြေစေပါတယ်။အဖွဲ့ကိုပူးရဲတီထောင်တဲ့ Grash Land ကအခုလိုပြောပါတယ်
။ They just were using their savings to get
အရင်ကစုတိုင်းငွေတွေကနေထုတ်သုံးနေကြတာပါ။တချို့ကတော့အဆင်ပြေကြပါတယ်။စားစရာရှိနေတာကြောင့်ပိန်ချုံနေကြတာတော့မဟုတ်ပါဘူး။ဒါပေမဲ့သူတို့စုထားတဲ့ပတ်စံကကုန်သွားပါပြီ။အဲ့ဒီအချိန်ကျွန်တော်တို့တော့မသွားခဲ့လို့ရှိရင်သူတို့မှစားစရာမရှိတော့ပါဘူး
။ Bangkok Community Health အဖွဲ့ကိုပြီးခဲ့တဲ့နှစ်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးရောဂါကာလအတွင်းဖွယ်စည်းခဲ့ပြီးထိုင်းနိုင်ငံသားတွေနဲ့နိုင်ငံခြားသားအကူအညီပေးသူ400ကျော်ရှိပါတယ်။စီးပွားရေးချက်တဲချတဲ့လူမှုအတိုင်းဝိုင်းတွေကိုအစားအသောက်ဖြန့်ဝေပေးကြတာပါ။ထိုင်းနိုင်ငံမှာ COVID-19 ဖြစ်ပွားသူစပြီးတော့များလာတဲ့ဇွန်လကုန်ပိုင်းကစလို့ဆောက်လုပ်ရေးလုပ်ငန်းခွင်တွေကိုအစိုးရကပိတ်သိမ်းခဲ့တာကြောင့်အလုပ်သမားတွေဝင်ငွေမရှိတော့တာပါ။အလုပ်သမားတွေအတွက်စားနပ်ရိက္ခာလုံလောက်အောင်အလုပ်ရှင်တွေကမထောက်ပံ့တာကြောင့်အကူအညီပေးရေးအဖွဲ့တွေကဝင်ပြီးတော့ကူညီချရပါတယ်။နိုင်ငံတွင် COVID-19 ကူးစက်ပြန့်နှံ့မှုကပြန်ကျလာပြီလို့ယူဆတဲ့အကြောင်းကူးစက်ရောဂါထိချုပ်ရေးဌာနတာဝန်ရှိသူတို့ဖြစ်တဲ့ချာဝစ်စတန်နန်ဝပ်ကပြောပါတယ
်ဒီဆိုင်လန် currently we face the problem
ထိုင်းနိုင်ငံမှာလက်ရှိ Delta မျိုးကွဲကူးစက်မှုပြဿနာနဲ့ကြုံနေရပါတယ်ဒီကူးစက်မှုပမာဏကများလာပါတယ်နေ့စဉ်ကူးစက်မှုအတက်နှုံးအမြင့်ဆုံးအခြေအနေကနေကျော်လွန်လာပြီလို့ကျွန်တော်တို့ယုံကြည်ပါတယ်တလားကြာအသွားလာကန့်သက်ပိတ်ပင်ခဲ့ပြီးနောက်အခုအခါမှာတော့ကူးစက်မှုနှုံးကရောလာနေရလို့ထင်ပါတယ်
ဒီစဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှု2000အောက်ကိုရောလာတဲ့ဩဂုတ်လ22ရက်နေ့ကစလို့ထိုင်းနိုင်ငံတွင်အသွားအလာကန့်သက်တားမြစ်ချက်ကိုအစိုးရကစပြီးတော့ဖြေလျှော့ပေးနေပါတယ်။
ဒါပေမဲ့လည်းလိုအပ်သူတွေအတွက်တော့ဆက်ပြီးတော့ကူညီပေးနေရအောင်မှာဖြစ်တယ်လို့ဘန်ကောက် community help အဖွဲ့ရဲ့ပူရက်တီထောင်သူ Priso Poraba ကပြောပါတယ
် COVID will go down
COVID ဖြစ်မှုလည်းကျလာပါတယ်ကာကွယ်ဆေးထိုးတာလည်းများလာပါတယ်ဒါပေမဲ့လည်းဆာလံမှုသိမ့်မှုနဲ့ဝင်ငွေပြတ်လတ်မှုငွေကြေးအထောက်အပံ့မရှိတာတွေကအဓိကအခက်အခဲတွေဖြစ်လာမှာဖြစ်ပြီးပုံမှန်ပြန်ဖြစ်ဖို့လည်းအတော်လေးအချိန်ယူရမှာပါ
ဩဂုတ်လအလဲပိုင်းလောက်မှာထိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်နှင့်စင်ကူးစက်သူအသစ် 23,400 ကျော်ထိအမြင့်ဆုံးရောက်ရှိခဲ့ပြီးတဲ့နောက်အခုအခါမှာတော့နှင့်စင်ကူးစက်မှုအသစ်က 1,000 ခွဲနီးပါးကိုကျဆင်းလာပါတယ်။ဒါပေမဲ့လည်း COVID-19 ကြောင့်သေဆုံးမှုနှုန်းကတော့များနေဆဲဖြစ်ပါတယ်ရှင်
။မတ်တင်ကြီးထိုင်းတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့လည်းထိုင်းနိုင်ငံကအခြေအနေကိုဆက်ပြီးကြည့်ကြရအောင်ပါရှင်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတိုးလာနေတာကြောင့်တကူရီကာကွယ်ရေးဝတ်စုံ PPE လိုအပ်ချက်မြင့်မားလာချိန်မှာဒီစွန့်ပစ်ပလတ်စတစ်ဘူးခွန်တွေကလည်းပေါ့နော်ဒီတဘာဝပတ်ဝန်းကျင်ကိုအလွန်အမင်းထိခိုက်စေနေပါတယ်ဒီပြဿနာနှစ်ခုလုံးကိုတပြိုင်တည်းဖြေရှင်းတဲ့ဤကတော့ပလတ်စတစ်ဘူးခွန်တွေကနေပြန်သုံးလို့ရတဲ့ကာကွယ်ရေးဝတ်စုံတွေထုတ်လုပ်ဖို့စ조사လိုက်တာပဲဖြစ်ပါတယ်ပလတ်စတစ်အမိုက်ကနေကာကွယ်ရေးဝတ်စုံဘယ်လိုထုတ်လုပ်တယ်လဲဆိုတာကိုမက်ခွာညူကပြောပြမှာပါရှင
် PPE ဝတ်စုံတွေရှားပါနေတာကိုဖြေရှင်းဖို့ပလတ်စတစ်အမိုက်တွေကိုပြန်သုံးပြီး PPE ဝတ်စုံထုတ်လုပ်တဲ့အစီအစဉ်မှာပြည်သူတွေကပူပေါင်းပြီးပလတ်စတစ်ဘူးခွန်သန်းပေါင်းများစွာကိုလာရောက်လှူဒန်းကြပါတယ်ရာယောင်းမြို့ကထိုင်းတာပီတာအထည်ချုပ်ဆက်ရုံမှာပလတ်စတစ်တွေကနေကမ္ဘာတစ်လွှားကနာမည်ကြီးတစ်စိတ်အမျိုးမျိုးအတွက်အဝတ်ထည်တွေထုတ်လုပ်ပေးလာခဲ့တာနှစ်ပေါင်းတော်ကြာနေပါပြီပြန်သုံးလို့ရတဲ့ PPE ဝတ်စုံတွေကိုတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတော့ထုတ်လုပ်ခဲ့တာပါစုဆောင်လို့ရတဲ့ပလင်းတွေကိုဖြတ်တောက်ပြီး PPE ဝတ်စုံရက်လုတ်ဖို့ချီမြှင့်တွေဖြစ်အရင်ဆုံးပြောင်းလဲပါတယ်အဲဒီကမှရေစိုလဲခံပြန်သုံးလို့လည်းရတဲ့ PPE ဝတ်စုံချုပ်နိုင်မဲ့အထည်စားတွေအဖြစ်နောက်ဆုံးထုတ်ကုန်ကိုရရှိပါတယ်အဲဒီအထည်အုပ်တွေကိုတော့ဆေးရုံတွေနဲ့ကိုဗစ်ရောဂါနဲ့သေဆုံးခဲ့သူတွေကိုမိသားစုပေးနေရတဲ့ဖုန်ကြီးကြောင်တွေအတွက်ရည်ရွယ်ပါတယ်အန်နူဟပ်ချမ်ပိုမင်းကထိုင်းတာဖီတာကုမ္ပဏီရဲ့အယောင်မြင့်တင်ရေးအကြီးအကဲပါ။
เป็นขวดพลาสติกมาเป็นเส้นได้แล้วนะครับเราจะทําการเอาเส้นได้นั้นน่ะมาผ่านกระบวนการทอผ้าทอผ้าเสร็จ
ปุ๊บทุบได้ PPE วุ้ยส่งเนี่ยอ่ะหมูม้วฤผงฤกูยอไวรัสโปฤลูกูลามากัดออกมากากวยနိုင်มาดิကျွန်တော်ဆက်ရုံက PPE วุ้ยส่งฤสุทุบပြီးဆိုကြတဲ့ကဇာဝင်ฤတွေ့ထောက်ပံ့လူ जाने နေပါတယ်ကျွန်တော်ဆက်ရုံကနေพลาสติกบลิน78ဇန်းကနေပြီးတော့PPE ဝတ်စုံချုပ်မဲ့အထည်ကိုက်၃သန်းရလုတ်ခဲ့ပြီးပါပြီ
။ထိုင်းတာဖီတာဆက်ရုံတွေ PPE ဝတ်စုံတွေဟာအကျိန်20အထိပြန်လျှော်ပြီးသုံးလို့ရတာကြောင့်ကပ်ရောဂါဘေးအတွင်းဆေးဘက်ဆိုင်ရာစွန့်ပစ်မှိုက်တွေကိုအများကြီးလျှော့ချနိုင်ပါတယ်။ဆေးဘက်ဆိုင်ရာစွန့်ပစ်ပစ္စည်းပမာဏကိုကုသရောဂါကာလမတိုင်ခင်နဲ့ကုသရောဂါကာလတွေအတွင်းတူညီတဲ့အချိန်အပိုင်းခြားလိုက်နှိုင်းယှဉ်ကြည့်လိုက်မယ်ဆိုရင်ဇူလိုင်လကနေဩဂုတ်လအတွင်း64ရာခိုင်နှုန်းမြင့်တက်လာတယ်လို့ဘန်ကောက်ကျန်းမာရေးဌာနကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဆာမိုပရာကန်ခရိုင်ကချက်ဒန်ဖျားကြောင်းထဲမှာတော့စေတနာဝန်ထမ်းတွေကသင်္ကန်းရောင် PPE ဝတ်စုံတွေချုပ်ပေးနေကြပြီးထိုင်းနိုင်ငံအနှံ့ကထောင်ပေါင်းများစွာသောဖုန်ကြီးကြောင်းတွေကိုပေးပို့သွားမှာပါ။ချက်ဒန်ဖျားကြောင်းကကြောင်းထိုင်စရာတော့ဖရာမဟာဖရာနွန်ဒမလန်ကာရိုကwriter သတင်းဌာနကိုအခုလိုပြောပါတယ
်ဘာခံဟာยากมากค่ะแทนแล้วบางทีมีเงินซื้อไม่ได้แต่นี่ได้จากขวดน้ําซึ่งเราของ
PPE วุ้ยส่งนี่ကိုที่อาไก่ยาพูดตรงยังแค่ๆได้เฉยนี่ရှိပါတယ်တစ်ခါတလေဆိုပတ်စံရှိရတော့ပစ္စည်းမရှိလို့ဝယ်မရဘူးဒါပေမဲ့အခုတော့ပြန်သုံးလို့ရတဲ့ plastic ဘူးကွန်တွေကနေ PPE วุ้ยส่งนี่ထုတ်လို့ရနေပြီအမိုက်ကနေရွှေဖြစ်လာပြီလို့ဆိုရမှာပေါ့
အခုချုပ်နေတဲ့ PPE ဝတ်စုံတွေဟာဆေးဘက်ဆိုင်ရာသတ်မှတ်ချက်အစ်စ်မီမဟုတ်ပေမဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ကွယ်လွန်သူတွေရဲ့ဇာပနာကိုကင်တွယ်ဆောင်ရွက်နေကြရသူတွေအတွက်အကာအကွယ်အနေနဲ့အလွှာတစ်ခုတော့ရှိနေသေးတာဖြစ်တဲ့အကြောင်း PPE ဝတ်စုံထုတ်လုပ်ရေးလုပ်ငန်းစဉ်ကိုစောင့်ကြည့်စက်မှတ်ပေးနေတဲ့အစိုးရအရာရှိတွေကပြောကြပါတယ်ရှင်
မခွာညပါရှင်အခုတော့အင်္ဂါနဲ့ခင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ကြည့်ရှုကြရအောင်ပါပထမဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါရှင်တောင်တရုတ်ပင်လယ်ပြင်ရဲ့အများစုကိုပိုင်ဆိုင်ကြောင်းတရုတ်ဘက်ကအငြင်းပွားနေပေမဲ့လည်း ကဘာကုံတွေရေးမှာအဓိကကြတဲ့တောင်တရုတ်ပင်လယ်ပြင်ကိုအတုံးပြုခွင့်ရရေးဥရောပသမဂ္ဂပကအရှိတောင်အာရှနိုင်ငံတွေနဲ့ဆွေးနွေးနေပြီးတော့မကြာခင်မှာဒီကိစ္စကိုအရှိန်မြှင့်စီယုံဆောင်ရွက်လာနိုင်တယ်လို့တုံ့တက်သူတွေကယူဆကြပါတယ်။အာရှဒေသနဲ့ပင်လယ်ပြင်ကုံတွေရေးကိုထိန်းထားနိုင်ရင်းနဲ့တောင်တရုတ်ပင်လယ်ပြင်မှာလည်းဒီတခြားကဘာပင်လယ်ပြင်တွေမှာလို့နိုင်ငံတကာဥပဒေနဲ့အညီတသမတ တင်ကြီးထိုက်ကတင်ပြထားပါတယ်ရှင်အရှိတောင်အာရှလေးနိုင်ငံရဲ့အထူးစီးပွားရေးဆောင်ဖြစ်ကုလသမဂ္ဂကပြဋ္ဌာန်းပေးထားတဲ့အစိတ်အပိုင်းတွေအပါအဝင်စတူရန်ကီလိုမီတာ 30.5 သန်းကျယ်ဝန်းတဲ့ပင်လယ်ပြင်ရဲ့ 90 ရာခိုင်နှုန်းကိုတရုတ်ကသူပိုင်ဆိုင်ချောက်ပြောဆိုနေတာဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်ရေးနဲ့ပတ်သက်ပြီးအဖွဲ့ဝင်ဆယ်နိုင်ငံပါအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဥရောပသမဂ္ဂ EU ခေါင်းဆောင်တွေကြားဩဂုတ်လအစောပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြပြီးလာမယ့်၄လတာအတွင်းမှာလည်းနှစ်ဖက်ထပ်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့တခြားဒေသတွင်းနဲ့အင်အားကြီးနိုင်ငံများရဲ့တီးတန့်ဆွေးနွေးပွဲတွေမှာ1989ခုနှစ်ကတည်းကဥရောပသမဂ္ဂဘက်ကပါဝင်ဆွေးနွေးနေတာဖြစ်ပါတယ်။ဥရောပပြင်ပကုန်သွယ်ဘက်တွေထဲမှာတရုတ်နဲ့အမေရိကန်ပြည်ထောင်စုပြီးရင်အာဆီယံဟာ EU ရဲ့တတိယမြောက်အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးပြီးခဲ့တဲ့နှစ်ကဆိုရင်ဒေါ်လာ227ဘီလီယံကုန်သွယ်မှုရှိခဲ့ပါတယ်။ရေကောင်းကုန်သွယ်မှုပမာဏ60ရာခိုင်နှုန်းလောက်ကအာရှကိုဖြတ်သန်းတာဖြစ်ပြီးဒီထဲက3ပုံတစ်ပုံကတော့တောင်တရုတ်ပင်လယ်ပြင်ကိုဖြတ်သန်းရတာဖြစ်ကြောင်းကုလသမဂ္ဂရဲ့ကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအဖွဲ့ကခန့်မှန်းထားပါတယ်။ဥရောပကိုတင်မောတွေခုံမောင်းရလမ်းကြောင်းဖြစ်တဲ့အရှေ့အာရှနဲ့အိန္ဒိယသမုဒ္ဒရာကိုတောင်တရုတ်ပင်လယ်ပြင်နဲ့ချိတ်ဆက်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်းမှာဥရောပသမဂ္ဂရဲ့အကျိုးစီးပွားပတ်သက်မှုများစွာရှိပြီးဒေသရင်းမှာစီးမျဉ်းစည်းကမ်းကိုအခြေခံတဲ့ဆက်လက်ပွန်လင်းမှုရှိရေးအလေးထားတဲ့အကြောင်းပြီးခဲ့တဲ့ဧပြီလကထုတ်တဲ့ဥရောပသမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်းအင်ဒိုပစိဖိတ်ဒေသတွင်းလက်ရှိအခင်းအကျင်းဟာဆိုရင်ပထဝီနိုင်ငံရေးအပြိုင်မှုတွေပိုပြီးတော့ပြင်းထန်လာစေပြီးကုန်သွယ်ရေးနဲ့ကုန်စည်ပို့ဆောင်ရေးခွင့်ဆက်ကြီးပေါ်မှာဖိအားတွေပိုများစေသလိုဤပညာနိုင်ငံရေးနဲ့လုံခြုံရေးကဏ္ဍတွေမှာလည်းပိုပြီးတင်းမာလာစေတယ်လို့ EU ရဲ့ကြေညာချက်ကထပ်လောင်းဖော်ပြပါတယ်။ဥရောပသမဂ္ဂ EU ဒါမှမဟုတ်လဲ EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့တော့တောင်တရုတ်ပင်လယ်ပြင်ပိုင်ဆိုင်မှုအငင်းပွားတာမရှိပါဘူး။အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့ကသူတို့ပိုင်တယ်လို့ပြောဆိုထားတဲ့ပင်လယ်ပြင်တွင်းဒေသတွေမှာတရုတ်ကသူ့ဖတာတတ်မှတ်ထားတဲ့နေဆက်မြင်းတွေကိုကျော်လွန်နေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကလည်းသူ့ပိုင်တယ်လို့ပြောနေပါတယ်။တရုတ်ဘက်ကတောင်တရုတ်ပင်လယ်အတွင်းပိုင်ဆိုင်ချောင်းပြောဆိုချက်တွေဟာနိုင်ငံတကာကူးသန်းသွားလာရေးအပေါ်ချင်းချောက်လာနိုင်တဲ့အလားအလာဖြစ်ရှုမြင်ပြီးပြင်သစ်ဂျာမနီနောက် EU အဖွဲ့ဝင်မဟုတ်တဲ့ဗြိတိန်နိုင်ငံတို့ကပြီးခဲ့တဲ့တစ်နှစ်ကျော်လောက်ကပူရယ်စာတန်းဆောင်ပြုစုထုတ်ပြန်ပြီးကုလသမဂ္ဂထံပေးပို့ထားပါတယ်။ဩစတြေးလျနိုင်ငံ New South Wales တက္ကသိုလ်ကအာရှရေးရာကျွမ်းကျင်သူပါမောက်ခကာတာယာကတော့အခုလိုသုံးသပ်ပါတယ
်။primary interest
is ဒီစားရှင်းပါတယ်သူတို့ကတမတ်ထဲဖြစ်နေစေချင်တာပါအကြောင်းလဲဆိုတော့ဒီလိုဖြစ်မှလဲစီဝါရေးလုပ်လို့ရနိုင်တာပါစွန့်စားရမှုကလည်းရောနေတော့ရှိပါတယ
်ဥရောပတမကအဖွဲ့ဝင်နိုင်ငံတချို့ရဲ့တောင်တရုတ်ပင်လယ်ပြင်အရေးအပေါ်ရည်တည်ချက်တွေကသူတို့ရဲ့အနောက်မဟာမိတ်ဖြစ်တဲ့အမေရိကန်ရဲ့ရည်တည်ချက်ကိုထင်ဟပ်ပါတယ်တရုတ်ကိုသတိပေးချက်အနေနဲ့တောင်တရုတ်ပင်လယ်ပြင်ကိုအမေရိကန်ကစစ်တင်မောတွေပုံမှန်ဆေးလွှတ်နေတာပါဥပမာအဖြစ်ဆိုရင် EU ဥရောပသမဂ္ဂရဲ့ website မှာဖော်ပြထားချက်မှာဆိုရင် EU အဖွဲ့ဝင်နိုင်ငံတွေနဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံတို့ဟာဆိုရင်စီးမျဉ်းဥပဒေကိုအခြေခံတဲ့နိုင်ငံတကာသတ်မှတ်ချက်မူတွေကိုကင်ဆယ်ချောင်းဖော်ပြပါတယ်ဒီနှစ်အတွင်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့တင်းမောတွေတွာလာလှုပ်ရှားမှုလည်းပိုပြီးများလာပါတယ်ဒါပေမဲ့လည်းအမေရိကန်ကိုထောက်ခံရည်တည်မှုထက်နိုင်ငံတကာဥပဒေကိုပိုပြီးအာရုံစိုက်အလေးထားနေတာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အရေးပိုင်ဆိုင်မှုအငင်းပွားမှုတွေကကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာဥပဒေသဘောတူစာချုပ်ကိုချိုးဖောက်မယ်ဆိုရင်တော့
ဥရောပနိုင်ငံတွေဘက်ကလည်းတနိုင်ငံချင်းစီအနေနဲ့ဥရောပဒေသပင်လယ်ပြင်တွေကိုထိန်းချုပ်ရေးဆောင်ရွက်လာမယ်လို့ပြောသူကတော့အမေရိကန်ပြည်သူဟာဝိုင်ကဒန်နီယယ်ကေအင်နိုယူအာဆာပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနရဲ့ပါမောက်ခအလက်ဇန်ဒါဘူဗင်းဖြစ်ပါတယ်။
နိုင်ငံဖြတ်ကျော်ရေချောင်းသွားလာမှုနဲ့တက်ဆိုင်တဲ့နိုင်ငံတွေမှာအထူးစီးပွားရေးစုံတွေတက်မှတ်ပေးတာဖြစ်သလိုတခြားစီးမြင်တက်မှတ်ချက်တွေလည်းရှိပါတယ်။
တောင်ပြိုပင်လယ်ပြင်အတွင်းကကျွန်းငယ်လေးတွေမှာစစ်တပ်အုံပြုနိုင်ရေးအတွက်တရုတ်ကမြေဖို့နေတဲ့ကိစ္စနောက်အထူးစီးပွားရေးစုံတွေအနီးကနေတရုတ်ရေရင်တွေဖြတ်တန်းတဲ့ကိစ္စကိုပင်လယ်ပြင်ပိုင်ဆိုင်မှုအငြင်းပွားနေတဲ့အရှိတောင်အာရှနိုင်ငံတွေကကန့်ကွက်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အာရှနိုင်ငံတွေရဲ့အဓိကကြတဲ့ကုန်သွယ်ဘက်တရုတ်ကိုအမျက်ဒေါသထွက်စေမဲ့အသုံးလုံးမျိုးကိ Alan Chan ကပြောပါတယ်။ ASEAN နဲ့ EU အဖွဲ့နှစ်ခုလုံးကတရုတ်ကိုကုန်သွယ်ရေးအတွက်ပါလိုလားတယ်လို့သူကပြောတာပ
ါ။သူက ASEAN နဲ့တခါတည်းဆောင်ရလာနေပါတယ်။ဘာကြောင့်လဲဆိုရင်တရုတ်နဲ့ထိထွေဆက်ဆံရေးရောတရုတ်ကိုထိန်းချုပ်ထားရေးအတွက်ရောလမ်းကြောင်းနှစ်သွယ်မူဝါဒကိုထိန်းသိမ်းထားနိုင်မှုအတွက် ASEAN ရဲ့ဆောင်ရွက်မှုကအသေးချာဆုံးနဲ့စိတ်ချအောင်နည်းလမ်းဖြစ်နိုင်တယ်ဆိုတော့သူတို့ကနားလည်ထားလို့ဖြစ်ပါတယ်။
အာဆီယံဘက်ကတိမ်မွေးတဲ့အတုံးနှုံတည်ပင်လျင်တရုတ်အစိုးရကိုသတိပေးဖို့လုံလောက်တယ်လို့လည်းတွဲဖက်ပါမောက်ခါချွန်ကပြောပါတယ် EU နဲ့အာဆီယံကြားဆွေးနွေးမှုတွေကနေထွက်လာမဲ့သဘောတူညီချက်တွေနဲ့ပတ်သက်လို့တော့တရုတ်အနေနဲ့လူသိရှင်ကြားတောင်းဆိုတုံ့ပြန်တာမျိုးရှောင်ရှားနိုင်တယ်ဒါပေမဲ့လည်းသီးသန့်သဘောစုံစမ်းမေးမြန်းမဲ့အခြေအနေတော့ရှိတယ်လို့လည်းတွဲဖက်ပါမောက်ခါချွန်ကပြောပါတယ်ရှင်
မတ်တင်ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်။အင်္ဂါနေ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်
။ VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေ၊သတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA တရိတ်တက်စီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာပိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်စမားရဲ့အင်တာနက်ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရစေ။ VOA မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာတောင်းယူနိုင်ပါရစေ။နောက်တစ်နည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ video ပြည့်စက်တဲ့သတင်းတွေကို video ရုပ်မြင်သံကြားနဲ့ internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်
။ video မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ blogger တွေပြောသမျှအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ကိုဗစ်ရောဂါနဲ့ပတ်သက်တဲ့ပညာပေးထားတာကိုကျမတို့ကြည်ကြရမှာပါရှင်။ငကိုတဲကနှလုံးစည်းကြိုသွေးတိုးစတဲ့ရောဂါအခံရှိသူတွေကိုဗစ်ကပ်ရောဂါဖြစ်ပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးလုပ်တဲ့အခါဘာတွေကိုအဓိကထားသတိထားသင့်ပါသလဲ။ကိုဗစ်ရောဂါပျောက်သွားပြီမဲ့ဘာတွေဖြစ်တတ်တယ်လဲဆိုတာကိုမဆုမျက်မှွန်ကဒီတစ်ပတ်ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားပါရှင်။အရင်တည်းကနှလုံးစည်းကြိုသွေးတိုးစတဲ့ယောဂအခမ်းရှိသူတွေကိုဗစ်ကပ်ရောဂါဖြစ်တော့နေပြန်ကောင်းလာပြီးတဲ့နောက်မှာပြန်လည်ထူထောင်ရေးအတွက်ယောဂအခမ်းမရှိသူတွေထပ်ကိုအချိန်ပေးရပါတယ်။ယောဂအခမ်းမရှိသူတွေတို့ပဲလေ့ကျင့်ခန်းလုပ်အစားအသောက်စားပြီးတော့ပြန်လည်ထူထောင်အောင်လုပ်ရမှာဖြစ်ပေမဲ့ကိုယ့်ရဲ့ယောဂကြောင့်ခန္ဓာကိုယ်ကလက်ခံနိုင်သလောက်ပဲလုပ်တဲ့လို့ဗြိတိန်နိုင်ငံကအထွေထွေယောဂကူဆရာဝန်ကြီးဒေါက်တာဆန္ဒလှိုင်းကအကြံပြုပါတယ်
။ငကူတုံးကသာနှလုံးယောဂရှိကြတဲ့လူမျိုးအဆုတ်ယောဂရှိကြတဲ့လူမျိုးဆိုရင်ဒါမျိုးတွေပိုသတိထားရမှာပေါ့အ သူများတွေလိုပဲပိုလဲပြန်တော့လေးချင်းကလောက်ရမှာပဲဒါပေမဲ့သူများထက်နည်းနည်းလေးတော့ပိုတိစားပြီးလောက်ရမှာပေါ့နောက်တစ်ခုကစီးရိုရှိတဲ့လူတွေပေါ့စီးရိုရှိတာတဲ့လူတော်တော်များများကကိုဗစ်ဖြစ်လို့ရှိနေကိုဗစ်ကိုနိုင်ကြောင်းလည်းပဲစီးရိုကတက်တယ်အဲ့ဒီကိုဗစ်မှာသုံးတဲ့ဆေးကြောင့်လည်းစီးရိုကတက်တတ်တယ်အဲ့ဒီစီးရိုတက်သွားတဲ့အတွက်ကြောင့်မို့လို့ကိုဗစ်ဖြစ်နေတဲ့အချိန်လောက်ပါဆိုလို့ရှိရင်စီးရိုဆေးတွေတော်တော်လေးပြောင်းယူပါတယ်ပြီးတော့စီးရိုအတက်ကြရလေသူကတက်ရေးရည်တက်နေတာမျိုးလည်းမဟုတ်တဲ့အခါကျတော့ဆေးကအရင်ကအပြောင်းအရွှေ့လောက်ပါတယ်ကိုဗစ်ပြောင်းသွားပြန်ကောင်းသွားပြီဆိုတဲ့အခါကျပြန်တော့လေပြန်ပြီးတော့တကအပြောင်းအရွှေ့ပြန်လောက်ပါတယ်အဲ့ဒီနေရာမှာလူနာဘက်ကအလုံးနိုင်ဆုံးကတော့အစားတောက်စီကျင်တာပေါ့နော်။နေပြန်ကောင်းလာလို့အစားတောက်လို့စားလို့ရလာပြီဆိုတဲ့အချိန်ကျရင်လည်းတနိုင်သမျှအချိုတွေကိုလျှော့စားမယ်အစီတွေကိုလျှော့စားမယ်အဲ့လိုမျိုးဆိုရင်ဒီစီးချိုကိုထိန်းရတာနည်းနည်းပိုလွယ်တာပေါ့။အဓိကကတော့စီးချိုလူနာကကိုဗစ်ဖြစ်ပြီးနောက်ထပ်3လလောက်အထိရောစီးချိုထိန်းရတာနည်းနည်းခက်တုံးပဲရှိသေးတယ်။
ကျွန်တော်တို့အတွေ့အကြုံအရဒီကိုဗစ်ဖြစ်တဲ့လူတွေထဲမှာဟိုယောဂအခန့်ရှိတဲ့သူနဲ့ယောဂအခန့်မရှိတဲ့သူပေါ့လေအဲ့ဒီနှစ်မျိုးမှာဟိုယောဂအခန့်ရှိတဲ့သူတွေကပို့ပြီးတော့မှဒီကိုရင်းထိခိုက်မှုကပိုများလာအဲ့ဒါကိုရောဘယ်လိုမျိုးပြောနိုင်ပါလဲရှင
်ယောဂအခန့်ရှိထားတဲ့လူကဖြစ်တဲ့အချိန်လုံးကလည်းသူများထက်ပိုပြီးတော့နည်းနည်းလေးကုရခက်တယ်အဲ့တော့ခန္ဓာကိုယ်ထဲမှာလည်းနှလုံးကြောက်တတ်အဆုတ်ဓာတ်တွေအလုံးကသူများထက်ပိုထိထားနိုင်တယ်အဲ့တော့ဖြစ်နေတဲ့အချိန်တုန်းကဒါကောင်းအောင်ကုနိုင်လို့ပြန်ကောင်းလာပြီဆိုလို့ရှိရင်တော့တိတ်ကြီးပူကြရမလို့ပါဘူးသူလည်းသူများလိုပဲပြန်ကောင်းလာမှာပါပဲဒါပေမဲ့ maybe သူများထက်ကိုနှစ်ဆလောက်အချိန်ကြာရင်လည်းကြာမယ်သူများကတစ်လနဲ့ကောင်းတဲ့အရာတစ်ခုကကိုကနှစ်လဖြစ်ချင်းဖြစ်မယ်သုံးလနဲ့ကောင်းတာ၆လဖြစ်ချင်းဖြစ်မယ်အရင်ကလောက်ကြီးလဲပြန်ကောင်းချင်မှကောင်းလာမယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီယောဂအခန်းရှိတဲ့လူတွေမှာတခြားလူတွေထက်နည်းနည်းလေးပိုပြီးတော့ကံမကောင်းတာတစ်ချက်ကဥပမာနှလုံးယောဂရှိတဲ့လူနာပဲဖြစ်ဖြစ်အဆုတ်မကောင်းတဲ့လူနာတယောက်ပဲဖြစ်ဖြစ်ပေါ့နော်အဲ့လိုလူနာတယောက်ကတော်တော်လေးနေမကောင်းဖြစ်ပြီးသွားလို့ရှိရင်ပြန်တော့ကောင်းလာတယ်ဒါပေမဲ့သူကအရင်လိုမျိုးဟိုအရင်တုန်းကရှိခဲ့တဲ့နေရာကိုပြန်မရောက်ဘူးပေါ့နော်အဲ့တော့ဒီလူနာကကိုဗစ်မဖြစ်ခင်တုန်းကဘလောက်ထိနေမကောင်းဘူးလဲဆိုတာပုံမှန်လည်းမသိကြပေါ့ကိုဗစ်မဖြစ်ခင်ကတည်းကနှလုံးယောဂကြောင့်ပဲဖြစ်ဖြစ်အဆုတ်ယောဂကြောင့်ပဲဖြစ်ဖြစ်ဆွေးရုံကိုနှခါသုံးခါတက်ခဲ့ပြီးတဲ့လူနာတယောက်ဆိုလို့ရှိရင်သူ့ရဲ့ငကူကိုကသူများတက်တော်တော်ကြီးနဲ့နေပြီကိုဗစ်လိုမျိုးဖြစ်လိုက်လို့ရှိရင်သူပြန်တက်လာနိုင်တဲ့အားလည်းနေသွားပြီအဲတော့အဲ့လိုလူနာမျိုးဆိုလို့ရှိရင်တော့အရင်ကထက်စားလို့ရှိရင်တော်တော်ကြီးကျသွားနိုင်တာပေါ့နော်အဲ့ဒါကိုအရန်စိတ်ပူမနေဘူးပဲလို့လားဘာဖြစ်လို့လဲဆိုတော့ဒါကမျောလင့်ထားပြီးသားပဲအဲ့ဒါကိုလူနာတွေနားလေလို့ရှိရင်လူနာကအရန်ကြီးမကြောက်ဘူးပေါ့နော်အရန်မကြောက်လို့ရှိရင်ပြန်လဲထူထောင်ရတာပူလွယ်တာပေါ့
ပထမတစ်ခုကဒီနှလုံးတို့စီးချိုတို့အဆုတ်တို့ပေါ့နော်အစားတွေကဒီယောဂတွေအဲ့လိုယောဂမျိုးတွေရှိတဲ့သူတွေကိုဗစ်ဖြစ်ပြီးတဲ့နောက်မှာပြန်လဲထူထောင်တဲ့အခါမှာရောအဓိကသူတို့ဘာကိုဂရုစိုက်ပြီးလုပ်တင်နေဘာတွေကိုသတိထားတင်နေလို့ရောဆရာမအနေနဲ့အကြံပြုရှင်ပါလဲရှင
်အဓိကကတော့ဖြည်းဖြည်းလုပ်ဖို့ပေါ့နော်အားလုံးကနေရလဲအရန်မကောင်းတာလိုက်တယ်ပြီးတော့ဒီယောဂကြီးဖြစ်ပြီးလို့ရှိရင်မကောင်းဘူးကြံရနိုင်နေဆိုတာမျိုးတွေရှိတော့အလုံးကအမြင်ပြန်ကောင်းနေကြတယ်။မြန်မြန်ပြန်ကောင်းနေကြတော့အလောတကြီးတွေလောက်တက်တယ်ပေါ့နော်။ကိုကအလောတကြီးလောက်တိုင်းလဲခန္ဓာကိုယ်ကမလိုက်နိုင်ဘူးခန္ဓာကိုယ်ကသူ့လိုက်နိုင်တယ်လို့ပဲသူ့လိုက်နိုင်မှာဆိုတော့ဖြည်းဖြည်းလုပ်ဖို့လိုတယ်။နောက်တစ်ခုကလေ့ကျင့်ခန်းမလုပ်ခင်ဆိုတော့လေ့ကျင့်ခန်းဆိုတာလေခန္ဓာကိုယ်လေ့ကျင့်ခန်းရှင်းရှင်းနဲ့အသက်ရှူရလေ့ကျင့်ခန်းရှင်းရှင်းနဲ့ပေါ့နော်။ဘယ်ဥစ္စာကိုပဲဖြစ်ဖြစ်မလုပ်သေးခင်မှာကြည်ဝဝတော့ရမယ်အေးဝဝအိတ်ထားရမယ်ကိုကောင်းမိပါလိမ့်နေသလားဆိုတာကိုအရင်စမ်းသိကြည့်ရမယ်ကိုအနာမှာလူရှိဖို့ကောင်းနေလူမရှိဘဲနဲ့ကိုတယောက်တည်းလေ့ကျင့်ခန်းလုပ်ပြီးတော့မတော်စမှုမလဲနေရဘူးဆိုမကောင်းဘူးအဲ့လိုမျိုးမတန်အခြေခံကြတဲ့အရာလေးတွေပါပဲဒါပေမဲ့လူတွေကလောနဲ့လုပ်ပြီးတော့အဲ့ဒီအခြေခံကြတာလေးတွေကိုကြော်သွားတတ်တာပေါ့နောက်ငကူကသွေးတိုးတတ်တဲ့လူနာပါ냐ဆိုလဲသွေးတိုးလေးပါလိအရင်တိုင်းကြည့်ပြီးမှလုပ်တင်မယ်ဒါမှမဟုတ်ရင်လည်းမူးမိတဲ့လူနာပါ냐ဆိုလဲသွေးပေါင်လေးပါလိအရင်ချိန်ကြည့်ပြီးတော့သွေးပေါင်ကကျနေတာလားပါ냐ဆိုတော့အရင်ကြည့်ပြတာပေါ့နောက်ပြီးတော့အောက်ဆီဂျင်အရင်ကျခဲ့တဲ့လူနာမျိုးဆိုလို့ရှိရင်လည်းအောက်ဆီဂျင်လေးအရင်တိုင်းကြည့်လိုက်ပြန်တာပေါ့ဘာဖြစ်လို့လဲဆိုတော့တချို့လူနာတွေကအောက်ဆီဂျင်ကျတာနဲ့နေနေကြဖြစ်ပြီးတော့သိမ့်မသိတော့ဘူးကိုပါတာကိုအဲ့ဒီလိုအချိန်မျိုးမှာသွားပြီးတအားကြီးလေရှူလေးထုတ်လောက်တာတွေလှုပ်လှုပ်ရှားရှားလောက်တာတွေလုပ်လိုက်တော့အောက်ဆီဂျင်ကတအားပြုတ်ကျသွားတာမျိုးဖြစ်နိုင်တာပေါ့နော်နောက်တစ်ခုကအဲ့လိုမျိုးအရန်မလုံမချာနေခဲ့တဲ့လူနာဆိုလို့ရှိရင်လေရုပ်တရက်ကြီးအလုပ်လုပ်ရစားအမြန်လုပ်လိုက်ရင်မတော်တဆရှိတဲ့သွေးခဲပါ냐ပြုတ်သွားနိုင်ရင်အားကြောင့်အဲ့လိုမျိုးနေမကောင်းတဲ့အချိန်ကလေးက cerang licin ni bari lobi yo tu ikan macam yang dah naik dengan ni tenapa. Ni kau nak ada cerang cara mesul ni ane cuci cerang tu bilau tu apa.
COVID yoga pihpudu dalam mian, yoga jauh dah bilai nama le, nalong kong mian nama pihca dia lu doktor sana langga senja bare.
COVID dunai dalam mian mian mah, nau tak pihca dah dekuga. COVID bila lu sih, nalong kong naja mian dah jale. Eri nalong kong nama mian dah jale, jauh ye, adisa cik sekaro tua. COVID cik cara cik nonga di nalong jauh tali di jang dara tu lekau, mi bali di jang dara tu lekau jang mulai cina ini. Nau dekuga jaro dunari ga. Ni makan apa je ni ni raja mana pun ni ni raja mana ni nari suri, amaru ada ni dalam ya jin dalam ya tau piba, piro ayi wow ayi piba sahu cuman sah piba, adu ni ada ciri ni kan aku kah betul kat tu dia piro, kenapa ya tu aku lupa piba pon, di sebab piro mat ada boleh yang dongu, yang dongu aku ti ni piro ni rumah kau ni dalam ya solusi no siapa ni asyik dah dia bahaya. COVID bila lusi ni, nolong kau mian le solusi ni. Anak rumah siapa pun dia kupiok jadi nafu no. Ego masih awal ya, nolong ngah pungfang kau mian di dalat, sama mulusi. Pungfang mahu dia kau mian di dalat, so asing tapi luyam ni. Adi pungfang mudi bila jadi luyam apa. Nau terkuat lo, terco lunari jaro. COVID si tunggu tahu hari siri jam nolong kau. COVID si tunggu degi ben nolong mudi ni lidi bila lulur kau. Elu lugi jaro le, nolong ngah ni dade. Orang ni leh siapa pun opio di nampu, tapi ni leh yang kau mula. Di kagak ro kopi pinjam si tua leh jatuh rumian ya. Cina lulu, tapi ni yang kau mula ro yang ni jauh siapa lupa.
Berita negara terus yoga khusus awan di doktor standar lain separe. Kopi ke yoga jauh dua tu ini ni. Siapa ni ada? Ayi wawa ayi. Sama mana sahbiro, karena aku lakukan hendak lawat jenggan aku pipi mana lakukan mesuji. Ini ni amian, pihon le turang lama pipi barai lu, tuga biawa esen cuma sunya mama. Logari biotanya si single, mesunya munga jenis kerawa. Ingan ini kan, view ini mawai si single Washington DC gani, ni masa noda ini net caw nai gani kuna nai ti daya jenis ni ware. Aku jenis de di tenai si single, ni masa noda ni net shinai gani kunai ti lain domita nase kilohex tengah titi tonya, lain domita nasanga kilohex titi shinai tonya, lain domita tongsenye kilohex.
ก็ต้องงานรุกันนี่เลยเพียงอยู่น่าเสียในมาเลยคุณรอตรีนจินจูกูด็อกคิมยุตกะจินเซมฮาวาชิอัฟกานิสถานเองมาเนี่ยป้องน่าเสียแล้วสิเรื่องเส้นจ้าเขจาร์อัฟกานตับพอร์นี่เนี่ยตาลีบันพ่อวันดูเนี่ยดูลงจงยิ่งเสียท่านนารีมาลายาปูบังบีตาวันท่านสองจ้าบุตาลีบันเตียวกุยสวีฮูลามูจันเหตุการณ์ตันเนลานี่มาเพิกเอาเลยไป ตาลีบันนี่ก็คู่กันแต่แค่นี้เลยปัญชีอาบีนี่ก็คู่กันมาลงว่าเข่งชกท้าเลยนั่นมีเพื่อจังเลยตาลีบันเปลี่ยนกันยังก็ตอนนี้ล่ะนี่กับบุ๋มมาพิลุกเด็ดแต่เรื่องสั้นเนี่ยมันมาเปลี่ยนใจกันแล้วปะปากิสถานเองเนี่ยจะเป็นวารีสุชาติมุริกูตาสีนั่นเองด้วยอัฟกานิสถานเนี่ยจะพิจารณาหูมาลูกอัตโนมัติยังมุริบ่าวเองนั่นเองลงจงยิบบุ๋มสั่งยีปากิสถานเนี่ยสื่อหนุ่ยท้าเรื่อง อัฟกานตาลีบันริกาตันเนลานี่มาเปลี่ยนใจเลยไปเลยปีเกิดเดือนปักกงเดือนปากีสถานสู้อะไรกู้สิเล่พ่อกับวูโก้สุนีบูตัวยาวลาเรลูตาลีบันเปลี่ยนใจสวีฮูลามูจาฮิกาเดินดาวดีกูเปลี่ยนใจกันแล้วกูเป็นนั่นเองก็ยังก็จอร์นนั่งบูตัวเช่นกับวีจีลูดีเรลูทวีโชกับบ้าจัมมาอีพ่อจีเกตันรูสเคเบรียสสกัดตันเนลานี่มาตัดอีเปลี่ยนไป ที่กายกันเนี่ยปัจจัยที่ตัวจงยิ่งใส่เนี่ยเช่นนี้ก็จริงนั่งยันทั้งกูมาเปียสังชีบุลูนีราตุยาเจ้าเนี่ยกูลูกสาวมูตั้งใจเลยเนี่ยกูจินนันนีรามิวกาเลยเฟรสโปตมิวลูอันเดียจีเรตเวสับปีนูนูจ้าจ้าชีบุตเวนิบอมมาพิลูเตดูวิชเวชิดาวอาชาดีดาวน์สีเวมาเปียจ้าเลยไปที่กายกันได้เพียรตัวปูเก้าเนี่ยต้องจำมุบลูลูเตนเดสุรานเนี่ยปัจจัยเปียจ้าเกล้าพิบาร์เลยด็อกเคมิวต์ได้บ้าชิ
VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါရှင်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ပါ။ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubey ဖြစ်ပါတယ်ရှင်။ကျမကအင်ဂျင်နိုင်ပါ။ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေအသွေကနေကင်းဝေးကြပါစေ။လို့လေစုမုံကောင်းတောင်းပါရရှင်
This program has come to you from